အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာမြန်မာနိုင်ငံကိုစက်တင်ဘာလ9ရက်နေ့ကနေ9ရက်နေ့အထိ3ရက်ကြာခရီးစဉ်နဲ့လာရောက်ဖို့ရှိပါတယ်။ဒီလိုနိုင်ငံကအင်ရှင်ပြလက်ခံကျင်းပတဲ့ BRICS အဖွဲ့ထိပ်သီးအစည်းအဝေးကိုစက်တင်ဘာလ3ရက်နေ့ကနေ9ရက်နေ့အထိတက်ပြီးတဲ့နောက်မြန်မာနိုင်ငံကိုခရီးဆက်မှာပါ။ဝန်ကြီးချုပ်မိုဒီရဲ့ခရီးစဉ်ကိုမြန်မာနိုင်ငံမှာတရုတ်ရဲ့ဩဇာလွှတ်မှုမှုကြီးထွားလာနေတာကိုတံပြန်တဲ့အနေနဲ့မဟာဗျူဟာနဲ့စီးပွားရေးဆက်ဆံမှုတွေတိုးချဲ့ဖို့ကြိုးစားတဲ့ခရီးစဉ်ဖြစ်မြင်ကြပါတယ်။ဒါအပြင်မြန်မာနိုင်ငံကပဲမျိုးကိုအိန္ဒိယကတင်သွင်းနေတာကန့်သတ်လိုက်ပြီးတဲ့နောက်ပိုင်းဒါရောက်မဲ့ခီးစဉ်လည်းဖြစ်ပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေရှိထားတဲ့အချိန်လူညိုရင်းနဲ့ကာဝေးဆိုင်ရာပူးပေါင်းဆောင်ရွက်မှုနှစ်နိုင်ငံကြားတိုးချဲ့ဖို့လည်းရည်ရွယ်ပါတယ်ရခိုင်ပြည်နယ်မှာမကြာသေးခင်ကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုအိန္ဒိယကဖြစ်တင်ရှုတ်ချထားတာပါဒါမှမဟုတ်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြီးခဲ့တဲ့ဇူလိုင်လကအိန္ဒိယနိုင်ငံကိုတွားရောက်ခဲ့ချိန်ကလည်းဘင်္ဂလားဒေ့ရှ်နယ်စပ်တစ်လျှောက်နဲ့တရုတ်နဲ့နယ်စပ်မြန်မာနိုင်ငံအရှေ့မြောက်ပိုင်းဒေသတွေမှာလက်နက်ကင်ပုံကံမှုတွေကိုတိုက်ခိုက်တာမှာထောက်လိုင်းဆိုင်ရာပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ကြပါသေးတယ်